ပြုပြင်ကြောင်းလဲမှုကာလနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလူလတ်ခွင့်တချို့ရှိလာပြီးဆိုပေမဲ့စာနယ်ဇင်းသတင်းသမားတွေအပေါ်ချင်းချောက်တာတွေအရေးယူတာတွေကတော့ဆက်ရှိနေသေးပဲလို့သတင်းလူလတ်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလူလတ်ခွင့်နေ့အထိမ်းအမှတ်ဖြစ်မြန်မာအစိုးရအနေနဲ့ဖမ်းဆီးအရေးယူခံထားရတဲ့စာနယ်ဇင်းသမားတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးဖို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ PEN မြန်မာကတောင်းဆိုလိုက်ပါတယ်။မိုက်ခင်ဖြူထွေးကတင်ပြထားပါတယ်ရှင်
။အရင်စစ်ဆိုးရလက်ထက်နဲ့နိုင်ရှင်ရင်ပြည်ပြင်းပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလူလတ်ခွင့်တွေပုံမရရှိလာတဲ့ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေတုံးပဲလို့သတင်းစာနယ်ဇင်းသမားတွေစာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါ။အရင်တော့ကလိုစင်စာနဲ့ထိန်းချုပ်တာမျိုးမရှိဘူးဆိုပေမဲ့နောက်ထပ်ထိန်းချုပ်မှုပုံစံတစ်မျိုးနဲ့တော့ကန့်သတ်မှုတွေကရှိနေတော့မယ်လို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ပန်မြန်မာအဖွဲ့ကအတူရင်မှုကိုနေဖုံးလက်ကပြောပါတယ်
။အဓိကတော့ပုံစံပြောင်းသွားတာပေါ့နော်။အရင်တော့ကဒီစင်စာနဲ့အဲ့လိုမျိုးမထပ်ပါဘူးပါညာဆိုတဲ့ပုံစံမျိုးကနေမှအခုကဟိုမထိန်းချုပ်တဲ့ကျွန်တော်တို့မြင်တော့ဒီထိန်းချုပ်တဲ့ပုံစံတွေပြောင်းသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်။အရင် player တွေပြောင်းပြီးတော့ထိန်းချုပ်တဲ့ကန့်သတ်တဲ့ပုံစံတွေရတယ်။ဟိုအဲ့လိုမျိုးပုံစံပြောင်းသွားတဲ့သဘောမျိုးလိုပဲကျွန်တော်တို့အဲ့လိုမျိုးချုံနေရမှာကျွန်တော်တို့မြင်နေရကြ။အဲ့ဒီတော့တချို့ကိစ္စတွေမှာဒီမီဒီယာတွေဝင်ပြီးတော့ပုံချက်တာမျိုးတွေပေါ့နော်။အဲ့လိုကိစ္စမျိုးတွေလည်းတွေ့နေရတယ်။အဲ့တော့တကယ်တမ်းပြောမယ်ဆိုဟိုပေါ့အရင်တော့ဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလုံးဝတားဆီးဖိတ်ဆို့ထားတာကလည်းမကောင်းတယ်လို့ကျွန်တော်အဲ့သတင်းမီဒီယာတွေကမီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့စကားမျိုးကိုသုံးပြီးတော့ပေါ့နော်ကျွန်တော်ဒီမီဒီယာတွေကိုပဲဝင်ပြီးပုံချက်တာတွေမီဒီယာရဲ့ ownership တွေပေါ်မှာကျွန်တော်လွှမ်းမိုးမှုလုပ်တာမျိုးတွေနောက်ပြီးကျွန်တော်လည်းမီဒီယာသမားတွေကိုကတော့လွတ်လပ်ခွင့်တွေကိုကန့်တတ်တာပေါ့နော်စိုက်တာယူတာရတာရောဒါမှမဖြစ်နေဆိုတော့ကန့်တတ်မှုမျိုးတွေကျန်နေတာမျိုးတွေနောက်ပြီးတော့ဒီလိုမျိုးကိုပါကြီးတို့ကိစ္စမျိုးတွေကိုအခုချိန်ထိဘာမှအရေးယူဆောင်ရွက်ခြင်းမရှိတာမျိုးတွေဒါတွေကစိတ်ချောက်မှုတွေပဲလေအဲ့တော့အဲ့လိုဟာမျိုးတွေဆက်ရှိနေသေးတော့ဒီကြတယ်ကျွန်တော်တို့နောက်ပြန်မဆုတ်ဘူးဆိုတော့တော့မှဒါဟာတန့်နေတဲ့သဘောလို့ပဲကျွန်တော်ပြောပါမှာ
ပြည်ပြည်ပြောင်းလဲရေးဖော်ဆောင်နေတယ်လို့ဆိုရဲလက်ရှိမြန်မာအစိုးရလက်ထက်မှာ Unity Channel ကသတင်းတောက်တွေဘိုင်မွန်းတက်နေချာနယ်နဲ့မြန်မာ Post Global Channel တွေကသတင်းနဲ့စာနယ်ဇင်းသမားတွေဖမ်းဆီးရေးယူခရတာတွေရှိခဲ့တယ်လို့မြန်မာစာနယ်ဇင်းသတင်းသမားတွေအပေါ်ဥပဒေတစ်ခုခုသုံးပြီးတော့ဖမ်းဆီးထောင်ချတာတရားစွဲဆိုတာနဲ့ဥပဒေမဲ့တပ်ဖြတ်မှုတွေဟာဆက်ပြီးတော့ရှိနေတင်တော်ဘူးလို့ကိုနေဖုံးလက်ကပြောပါတယ
်။ကျွန်တော်တို့ကဒီသတင်းလွတ်လပ်ခွင့်ရနိုင်ပြီလို့ပြောပေမဲ့လည်းအဲ့လိုမျိုးမျိုးစုံတဲ့ဒီသတင်းသမားတွေကိုဒီလိုမျိုးတွေဖမ်းဆီးထောင်ချတာတွေနောက်ပြီးတော့ကိုပါကြီးလိုကိစ္စမျိုးဖြစ်တာတွေပေါ့နော်။အဲ့လိုဟာမျိုးတွေဖြစ်နေတော့ကျွန်တော်တို့ကချိန်ဆမှုတွေရှိနေသေးပဲလို့ကျွန်တော်ကတုံ့တက်တယ်လေ။အဲ့တော့တကယ်တမ်းကျတော့တရင်လွတ်လပ်ခွင့်တကယ်သေးပြီဆိုရင်တော့ဒီလိုမျိုးကိစ္စမျိုးတွေဒီလိုချိန်ဆမှုမျိုးတွေဒီလိုကန့်တတ်မှုမျိုးတွေတော့ကျွန်တော်တို့ကအားအရမရှိသင့်ဘူးလို့ထင်တာကြ။အဲ့ဒါမျိုးတကယ်တမ်းရှေ့ဆက်ပြီးတော့ဒီဒီမိုဒီနိုင်ငံတစ်တစ်ခုကိုတကယ်တွားမယ်ဆိုရင်တော့ဒီလိုကိစ္စမျိုးတွေကိုပါနည်းနည်းလေးရေးယူဆောင်ရွက်တာမျိုးနောက်မြန်လေးကျွန်တော်တို့တကယ်ဆက်မှန်ပြေးသွားတဲ့တရင်လွတ်လပ်ခွင့်မျိုးဟိုအမြန်ဆုံးအကောင့်တွေပေါ်လာမျိုးကျွန်တော်တို့ကလုပ်စီစဉ်တာပေါ့နော်။အဲ့ဒါမျိုးဒီလိုမျိုးချိန်ဆရက်ထုတ်တာပေါ့
မနက်တည်းမေလ3ရက်နေ့ဟာကမ္ဘာသတင်းလွှတ်ခွင့်နေ့ဖြစ်တာကြောင့်မလို့ဒီအထိမ့်ဖက်အဖြစ်လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားတွေကိုလူငင်းချမ်းသာခွင့်ပြုဖို့နဲ့သတင်းထောက်ကိုပါကြီးတိတ်ဆုံမှုဖြစ်စေအမှုမှန်ပေါ်ပေါက်ရေးအတွက်အမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းပြည်မြန်မာအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်။ပြီးခဲ့တဲ့ဧပြီလကအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့ Freedom of the Press 2015ဆိုတဲ့အစီအကံစာထဲမှာလည်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဒေသပေါင်း199ခုရဲ့သတင်းလွတ်လပ်ခွင့်ကိုလေ့လာပြီးအစိုးဆုံးနိုင်ငံကိုအမှတ်တရအထိသတ်မှတ်တာမှာမြန်မာနိုင်ငံဟာ2013ခုနှစ်တုန်းကအမှတ်80ရခဲ့ရာကနေ2014ခုနှစ်မှာတော့83မှတ်ကိုရောက်သွားတာကြောင့်သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်ဆိုတာကိုထောက်ပြနေတာပါ။ဒါဟာ37ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာဖြစ်တယ်လို့ Freedom House အဖွဲ့ရဲ့အရှေ့အာရှဒေသဆိုင်ရာအကြီးအကဲသုတေသီဆာရာခုတ်ကပြောပါရယ်ပြည်ခရီးနှစ်အတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမကထောင်ချခံရတာတွေရှိခဲ့တာပြည်ပသတင်းတောက်တချို့ပြည်ဦးငင့်ဗီဇာလျှောက်ရမှာပြင်းထန်တဲ့ကန့်သတ်ချက်တွေကြုံရတာတွေရှိခဲ့တယ်လို့လည်းဆာရာခုတ်ကထောက်ပြပါရယ်ရှင်